ခြေနေကြီးဦးကိုနေလောက်ချံတပ်ပြခံရမှုနဲ့ဆက်စပ်ပြီးတော့မြန်မာတာဝန်ရှိသူတွေကအလို့ရှိနေတဲ့ဥအောင်ဝင်းခံကိုအပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုကအလို့ရှိသူများအဖြစ်ထုတ်ပြန်ထားတဲ့အစီရင်ထဲမှာဧပြီလ10ရက်တနင်္လာနေ့ကပဲထည့်သွင်းဖော်ပြလိုက်ပါပြီ။ဥအောင်ဝင်းခံကိုဖမ်းဆီးရမယ့်အင်တာပိုနဲ့ချိတ်ဆက်ဆောင်ရွက်နေတယ်လို့မြန်မာတာဝန်ရှိသူတွေကပြောဆိုရတဲ့ထွက်လာပြီးတဲ့နောက်အင်တာပိုအစီရင်ထဲမှာပါလာတာပါ။ထပ်အပြင်တနင်္ဂနွေလုံးမှာဖမ်းဝရမ်းထုတ်ပေးဖို့ကိစ္စတရားရုံးကဆုံးဖြတ်ချက်ထွက်လာဖို့လည်းရှိနေပါတယ်။အပြည့်စုံကတော့ VOA သတင်းထောက်မမေခါကပြောပြပါမယ်ရှင်
။ဥက္ကဋ္ဌကိုလုံခြံတပ်ဖြတ်ခံရမှုနဲ့ဆက်ဆက်တယ်လို့တာဝန်ရှိသူတွေကတတိယရှိနေပြီးလက်ရှိချိန်ထိထွက်ပြေးလွတ်မြောက်နေတဲ့ဥအောင်ဝင်းခံကိုအင်တာပိုကအလို့ရှိသူများစီးရင်ထဲမှာတရားဝင်ထုတ်ပြန်ကြေညာလိုက်တာပါ။ဒီကိစ္စအပါအဝင်တနင်္ဂနွေလုံးမှာပါဖန်ဝရန်ထုတ်ဖို့လုပ်နေတဲ့အခြေအနေကိုနိုင်ငံတော်သမ္မတရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေက VOA ကိုအခုလိုပြောခဲ့တာပါ။ကျွန
်တော်တို့အဝန်ခံအတိတ်ခံပြီးဖြစ်တယ်။ဒီတွင်မှာလည်းကျွန်တော်တို့ဖန်ဝရန်ထုတ်ဖို့လုပ်ပါမယ်။ဟိုပထမပိုင်းမှာမြို့နယ်တရားရုံးကတင်တဲ့ချိန်မှာသူ့ရဲ့ KI ပေါ့နော်မြို့နယ်တကူထဲမှာပဲသူကဆက်ရောက်မှုရှိရတဲ့ဆယ်တာဖြစ်ပါတယ်။အမှန်ကသူကစနိုင်ငံလုံးကြီးရဲ့လိုချင်တဲ့ခြေခံကြီးပေါ့နော်ဝရန်ကြီးအဲ့လိုဝရမ်းဖုတ်မှရမှာပါ။ကိုကတော့သူတို့ဆက်ပြေးသွားရင်ဆက်ပြေးသွားတဲ့ဒီနိုင်ငံတွေမှာသူ့ကိုခန့်လို့ပြုလို့ရအောင်ဆိုပြီးကျွန်တော်အင်တာပိုနဲ့ဆက်ဆက်ပြီးတော့အလိုရှိတဲ့စင်တွင်ခိုင်းတော့ဖြစ်ပါတယ
်။အင်တာပိုဆိုတာကမြန်မာအာဏာပိုင်တွေကအလိုရှိနေသူတူမြန်မာနိုင်ငံပြင်ပမှာတာရှိနေမယ်ဆိုရင်ဖမ်းဆီးရမိနိုင်ရင်ကုညီလှုပ်ဆောင်ပေးနိုင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းမှာပဲဥအောင်ဝင်းခိုင်ဆက်ရှိနေသေးတယ်ဆိုရင်တော့သူ့ကိုလက်ရဖမ်းဆီးမိဖို့ရာအင်တာပိုနဲ့မဆိုင်ဘဲမြန်မာအာဏာပိုင်တွေနဲ့ပဲတက်ဆိုင်ပါတယ်။ဥအောင်ဝင်းခိုင်ကိုအင်တာပိုကအလိုရှိသူအဖြစ်အခုလိုကြေညာလိုက်တာကြောင့်မြန်မာနိုင်ငံတွင်းမှာသူမရှိတော့ဘူးလားဆိုရဲမိကုန်နေထွက်ပေါ်နေပါတယ်။ဒါနဲ့ပတ်သက်လို့တော့ဥစော်ထေးကအတူတူပြောကြားနိုင်ခြင်းမရှိခဲ့ပါဘူး
။အော်ပြည်ရင်းတော်လည်းကောင်းပြည်ပတော်လည်းကောင်းပါတော့ဆင်နိုင်ပါမယ်။အော်ပြည်တွင်းကတော့ကျွန်တော်တို့ဒီထဲမှာကိုကကိုနဲ့ကိုယ်မှာပြောလို့မျိုးရင်းဖွဲ့နဲ့ရှားလို့ပြီးရောနော်ပြပါတော့ကျွန်တော်တို့ကတိုက်လန်နေရရှားဖို့လက်တံတန်းပြီးတိုင်းပေါ့အဲ့တော့ပြပါပါကျွန်တော်တို့အကြောင်းကြားပါဖြစ်တော့နိုင်ငံချင်းကစားရတွေလည်းရှိပါတယ်တို့တော့ဒီအင်တာပိုနဲ့ဟိုပြောလိုက်တာကပို့ပြီးတော့ဟိုတကဘာလုံးပေါ့နော်တရားမရှိရဲ့ကျွန်တော်တို့ဟိုကြည်ရေးဝန်ဆောင်တာဖိတ်ဆက်ပြီးတော့လောက်တာဖြစ်ပါ
ဒီအချိန်လေးကိုပိုပြီးရှင်းရှင်းလင်းလင်းသိရဖို့ပြည်ထောင်စုဝန်ကြီးဌာနနိုင်ငံတကာမှုကြီးဌာနပြည်ထောင်စုရဲ့မှုကြီးရာဌာနနဲ့ထူးဆောင်စမ်းစစ်ဆေးရေးစာတုံးလုံးအဖွဲ့တို့ကို VOA ဘက်ကအချိန်ချင်းဆက်သွယ်မေးမြန်းခဲ့ပြီးမယ်ဘသူကမှတာဝန်ယူဖြေရှားပေးတာမရှိခဲ့ပါဘူးဥအောင်ဝင်းခိုင်ကိုဖမ်းဆီးနိုင်ရေးကဒူနေထိုင်ရာတာကီတာမြို့နယ်အပြင်တနင်္ဂနွေလုံးမှာပါဖမ်းဝရမ်းထုတ်ပေးဖို့ဥက္ကဋ္ဌကြီးလှုပ်ကြံခံရမှုမှာတရားလိုရှိနေဖြစ်ဆောင်ရွက်နေတဲ့ဥမေလာကခရိုင်အထူးတရားရုံးမှာလျှောက်ထားတာကိုတရားရုံးကပယ်ချခဲ့ပါတယ်။ဒါကြောင့်တိုင်းတရားရုံးမှာဆက်တင်ထားပြီးဒီလကုန်ပိုင်းမှာဆုံးဖြတ်ချက်ထွက်ဖို့ရှိရလို့ရှင်းနေပြီးဥနေလာကပြောတာပါ
။ဟုတ်တယ်ပဲ။ဒီဆက်ပြီးဟုတ်တယ်ပဲ။ဒီလိုလည်းပဲ။ဒီခါကြီးသူ့စက်မှတ်နေတယ်ပေါ့ဗျာ။အဲ့ဒီချက်ချက်ကတော့ရှိတာကြောင့်လည်းနမတိချက်ကတော့ဘာဝနာအတွက်ဆိုတော့အမှန်ထုတ်ပြီးတင်နေဆိုရတဲ့ချက်ချက်။ဘာဝနာစီမှုကလူဝချက်ပြီးရှိနေတယ်ဆိုတဲ့ချက်ချက်ပဲ။အဲ့ဒီချက်တဲ့ကြိမ်ကတော့ရောက်တဲ့ဒီပါကြီးတော့တာဇီဆိုင်ရာဒီစိမှုတင်ပါတင်နေတယ်။ဒါလက်ခံလို့ချိန်မှလက်ခံလိုက်တယ်။အခုလာရင်ဒီစီပီရက်ဖက်ရှင်နေမှာကြာနာနေလို့ချေဆိုထားတယ်ဒီလိုက်။ဒီကံဒီကိစ္စရယ်မရေဒီကတော့ထပ်ထုံးလာမထုံးလာစေဒီကအဲ့ဒီခုလုံးကတစ်ဆက်ထားတယ်။ဒီကိစ္စကတော့ရောဆူရပြင်းပြီးတော့ခါကြောင်းကအော်လုံးပြသွားမယ်။အော်လုံးပြန်တော့ဒီခုကဒီအဲ့ဒီအုံလေးတစ်ခါပြန်ကြည့်တော့အမိချပြီးတဲ့အခါကျတော့မှအော်ရုံးမှဒီဟုတ်ပြန်ပြီးတော့စစ်ဆေးမှုဖြစ်တော့လုပ်မှဖြစ်ပါတယ်
။လက်ရှိဖမ်းကြည့်ထားတဲ့ဥကြည်လင်ခဖိုးသူဥအောင်ဝင်းစောဥစရာဖြူနဲ့ဥအောင်စောထွန်းတို့ကိုတော့ရုံးထုတ်စစ်ဆေးတာတွေလုပ်နေပါပြီ။ရှေ့နေကြီးဥကိုကြီးရန်ကုန်ပြည်ပြည်ဆိုင်ရာလူစိတ်မှာလှုပ်ကြံတက်ဖြက်ခင်းရတာဟာနှစ်လခွဲတော်ကြာတဲ့အထိတန်တရားရှိသူတဦးဖြစ်တဲ့ဥအောင်ဝင်းခံကိုဖန်စီရမည်နိုင်ခြင်းမရှိသေးတယ်လို့အရေးကြီးတဲ့နောက်ထပ်တဲလွန်စာတစ်ခုခုကိုလည်းအခုချိန်ထိအစိုးရဘက်ကထုတ်ပြန်ပြောဆိုနိုင်ခြင်းမရှိသေးပါဘူးရှင်။